မြန်မာနိုင်ငံအပါအဝင်နိုင်ငံဆိုင်နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ရမှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထည့်သွင်းသတ်မှတ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဘာသာရေးလွတ်လပ်မှုကိုပုံစံသွင်းပြီးဆူဆူရွရွဆက်လက်ချိုးဖောက်နေတဲ့နိုင်ငံတွေကိုရေးယူတဲ့1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်အဥပဒေအရအခုလိုထက်သွင်းလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့အတူတရုတ်အီရီထရီးယားအီရန်နိုင်ဂျီးရီးယားမြောက်ကိုရီးယားပါကစ္စတန်ဆော်ဒီအာရေဗျာတာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထက်သွင်းသတ်မှတ်ခံရပါတယ်အဲ့ဒီနိုင်ငံတွေနီးတူအဲရှဘပ်အယ်ကိုင်ဒါဘိုဂူဟာရမ်ဟိုင်ယက်တာဟီရာအရှမ်တဟူတီးစ်ဂျမန်နာဆာအယ်အစ္စလာမ်ဝမ်မွတ်စလင်မီ ISIS နဲ့ဆက်နွယ်နေတဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့တာလီဘန်အဖွဲ့တွေကိုလည်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအထူးစိုးရိမ်ရတဲ့အဖွဲ့တွေအဖြစ်သတ်မှတ်လိုက်ပါတယ်။ဒါအပြင်ကိုမိုရိုစ်၊ကျူဘာ၊နီကရာဂွာနဲ့ရုရှားနိုင်ငံတွေကိုလည်းအထူးဆောင်ကြည့်ရမယ့်နိုင်ငံတွေစီးရင်မှထည့်သွင်းထားပါတယ်။အဲ့ဒီနိုင်ငံတွေရဲ့အစိုးရတွေကဘာသာရေးလွတ်လပ်ခွင့်ဆူဆူရွရွချိုးဖောက်နေတာကိုလက်ခံဒါမှမဟုတ်သူတို့ကိုယ်တိုင်ကပါဝင်ဆောင်ရွက်နေတဲ့အတွက်အခုလိုတတ်မလိုက်တာလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပုံပီယိုရဲ့ကြေညာချက်မှာပါရှိပါတယ်